မြန်မာနိုင်ငံမှာစစ်အစိုးရဒေါန်ဆန်းစုကြည်တိုင်းရင်းသားအဖွဲ့အစည်းတွေနဲ့တခြားလူထုလူသံစားအဖွဲ့အစည်းတွေကကိုယ်စားလှယ်တွေပါဝင်တဲ့ပြည်ထောင်စုနေရေးပေါ်ထွန်းလာနိုင်မဲ့ဖြစ်နိုင်ခြေတွေကိုထိုင်းနိုင်ငံသားရေးဝန်ကြီးနဲ့ဆွေးနွေးခဲ့ကြောင်းမစ္စတာဖက်ဆီနိုကစတင်ရှင်းလင်းပါတယ်။အဒီနောက်မှာတော့
The European Union want cooperate with the ASEAN. Our intention to cooperate with all countries of Asia.
ယူရိုပါနိုင်ငံများအဖွဲ့အစည်းနဲ့အာဆီယံနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်လုပ်ပါတယ်။ကျွန်တော်တို့ရဲ့ရည်ရွယ်ချက်ကတော့မြန်မာနိုင်ငံကြီးအကြံတင်းနဲ့ပတ်သက်လို့အပြုသဘောဆောင်တဲ့ပြည်လည်မှုမျိုးပေါ်ထွန်းလာဖို့လိုအပ်တယ်ဆိုတာကိုဒေတာတွင်အာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်လူတာပါပဲလို့ပြောတော့တာပါ။ဒါအပြင်ဥရောပနိုင်ငံများအဖွဲ့အစည်းနဲ့အာရှနိုင်ငံတွေနဲ့တူညီတဲ့ဆောင်ရွက်ချက်မျိုးတူညီတဲ့မဟာဗျူဟာချမှတ်သွားဖို့အတွက်လိုအပ်ပြီးဒါကိုကြိုဆိုလဲကြိုဆိုတဲ့အကြောင်းသူကပြောပါတယ်။ဒါအပြင်ဒေါ်ဆန်းစုကြည်အများဆုံးပြန်လွတ်နိုင်မယ်လို့လည်းမျှော်လင့်တဲ့အကြောင်းသူကပြောပါတယ်။ဒီနောက
် I hope it is possible to open a really dialogue as soon possible.The first meeting between the Lady Aung San Suu Kyi and the representative
မြန်မာနိုင်ငံမှာပြည်ဆောင်ဆွေးနွေးရေးအစီအမံအများဆုံးပေါ်ထွန်းလာနိုင်တယ်လို့ကျွန်တော်အနေနဲ့မျှော်လင့်ပါတယ်။ဒေါ်ဆန်းစုကြည်နဲ့စစ်အစိုးရကိုယ်စားလှယ်တို့မျက်နှာချင်းဆိုင်တွေ့ဆုံတာဟာတိတ်ကိုအရေးကြီးပါတယ်
။ I think it's necessary to open a really dialogue
ဒီချက်ပေါ်ပြီးအခုချိန်မှာလိုအပ်နေတာကတော့စစ်အစိုးရဒေါ်အောင်ဆန်းစုကြည်နဲ့တခြားမြန်မာလူအဖွဲ့အစည်းပေါင်းစုံတို့ကအပြုသဘောနဲ့ဆောင်လက်တွေ့လက်ကျစစ်လက်စစ်မှန်တဲ့တွေ့ဆုံဆွေးနွေးရေးပေါ်ထွန်းလာဖို့လိုအပ်တယ်ဆိုတဲ့အချက်ပါပဲ။ဒီအတွက်မစ္စတာကမ်ဘာရီတယောက်အမြန်ဆုံးမြန်မာနိုင်ငံသွားရောက်နိုင်မယ်လို့မျှော်လင့်ပါတယ်လို့ပြောထားတာပါ။ဒီနောက်မှာတော့ဆက်လက်ပြီးမြန်မာနိုင်ငံမှာဒီလိုတွေ့ဆုံဆွေးနွေးမှုမျိုးပေါ်ထွန်းလာဖို့မစ္စတာကမ်ဘာရီအနေနဲ့ကူညီနိုင်မယ်လို့ကျွန်တော်ထင်ပါတယ်။EU အဖွဲ့အစည်းအနေနဲ့လည်း Mr. Gambari ရဲ့ဆောင်ရွက်ချက်တွေကိုထောက်ခံပါတယ်လို့ဆက်လက်ပြောဆိုသွားပါတယ်။ Mr. Fassino ပြောအပြီးမှာတော့ထိုင်းနိုင်ငံရဲ့ဝန်ကြီး Mr. Nitya ကဆက်လက်ရှင်းလင်းပါတယ်
။ Mr. Fassino said Thailand and the international community as represented
ထိုင်းနိုင်ငံနဲ့နိုင်ငံတကာအသိုင်းအဝိုင်းအပါအဝင်ဥရောပနိုင်ငံများအဖွဲ့အစည်းနဲ့ကျွန်တော်တို့ရဲ့အိမ်ကြီးနိုင်ငံမှာဒီမိုကရေစီအပြည့်အဝရရှိရေးလူအခွင့်အရေးတွေကိုအပြည့်အဝအတိမတ်ပြုလေးစားရေးတွေအတွက်ကြိုးပမ်းဆောင်ရွက်သွားဖို့တူညီတဲ့စိတ်ဆန္ဒရှိနေပါတယ်။ဒီလိုဖြစ်ပေါ်လာရေးအတွက်ထိုင်းနိုင်ငံအနေနဲ့ဖြစ်နိုင်သမျှနီလန်ပေါင်းစုံနဲ့ကူညီခဲ့တာကြားခဲ့ပါပြီ။ဒါပေမဲ့ဒီလိုကူညီရမှာဖြတ်ကျော်ဖို့ခက်ခဲလာတဲ့ဘောင်းအကန့်အသတ်တွေရှိနေပါတယ်လို့မစ္စတာနစ်တယာကပြောထားတာပါ။ဒီနောက်ဆက်လက်ပြီးသူကမြန်မာနိုင်ငံပြည်ထောင်စုဟာပြည်တွင်းရေးပြဿနာဖြစ်လို့မြန်မာအစိုးရအနေနဲ့ကုဖာသာကိုကင်တွယ်ဆောင်ရွက်သွားရမယ်ဆိုတဲ့အချက်ကိုပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာရှင်းရှင်းလင်းလင်းဖော်ပြခဲ့ပြီးပါပြီလို့ဆိုပါတယ်
။ We're supportive of the role of Mr. Gambari and particularly his wish to return at the earliest opportunity.
Mr. Gambari ရဲ့အခွင့်အာဏာကိုကျွန်တော်တို့ထောက်ခံပါတယ်။သူမြန်မာနိုင်ငံကိုအမြန်ဆုံးပြန်သွားနိုင်စေလိုပါတယ်။အခုလက်ရှိကျွန်တော်တို့အစိုးရဟာရဲ့အနေနဲ့အတွင်းတက်တန်းကုံဆုံးလာမှာပါမြန်မာနိုင်ငံရဲ့ပြဿနာဟာနှစ်ရှည်လာများရင်ဆိုင်နေရတဲ့ပြဿနာဖြစ်ပါတယ်ဒါကြောင့်နောက်တက်လာမယ့်အစိုးရအသက်အနေနဲ့မြန်မာနိုင်ငံပြဿနာကိုဥရောပနိုင်ငံများအဖွဲ့နဲ့ရောနိုင်ငံတကာအတိုင်းဝိုင်းနဲ့ပါဆက်လက်ဆွေးနွေးဆောင်ရွက်သွားလိမ့်မယ်လို့မျှော်လင့်တဲ့အကြောင်းထိုင်းနိုင်ငံသားရေးဝန်ကြီးမစ္စတာနစ်ဒီယာကသတင်းစာရှင်းလင်းပွဲမှာပြောသွားကြပါခင်ဗျာ